မြန်မာနိုင်ငံဟာရုရှားနဲ့ဆက်ဆံရေးတိုးမြင့်မှာဖြစ်ပြီးမြန်မာမှာရောရုရှားမှာပါကောင်စစ်ရုံးတွေကိုဖွင့်လှစ်သွားမယ်လို့စစ်ကောင်စီကပြောကြားလိုက်ပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။ရုရှားမြန်မာနိုင်ငံဆက်ဆံရေးဟာ85နှစ်ကာလပြည်မြောက်တော်မှာဖြစ်တဲ့အတွက်မိတ်ဆွေရင်းညီကိုနိုင်ငံတွေဖြစ်တဲ့တန်တမာဆက်ဆံမှုပုံမှုတိုးမြင့်ရေးဆောင်ရွက်လျက်ရှိပါတယ်။ရုရှားနိုင်ငံမှာမြန်မာနိုင်ငံဆိုင်ရာကောင်စစ်ဝင်ရုံတစ်ခုထပ်မံဖွင့်လှစ်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းရုရှားနိုင်ငံကကောင်စစ်ဝင်ရုံများထပ်မံဖွင့်လှစ်နိုင်ရေးကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ
်။ဒီအစည်းအဝေးတွေဟာရုရှားနိုင်ငံခြားရေးဝန်ကြီးခီးစင်တွင်မှဆွေးနွေးခဲ့တာဖြစ်ပြီးရုရှားနဲ့စစ်ဘက်ဆိုင်ရာပူးပေါင်းမှုတွေလည်းတိုးမြင့်မယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကရုရှားနဲ့ဆက်ဆံရေးတိုးမြင့်တာနဲ့ပတ်သက်ပြီးစီးပွားရေးဘိုင်းမှာပါတိုးမြင့်ဖို့အတွက်စစ်ကောင်စီဘက်ကပြင်ဆင်နေတာပါစစ်ကောင်စီကစစ်တပ်ပိုင်းမြန်မာဦးစီးပွားရေးဥပိုင်ကော်ပိုရေးရှင်း MEC ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးညိုဆောကိုရုရှားကနေ73စီဝဲယူတိုးလှောင်ရောင်းချရေးဥဆောင်ကော်မတီခေါင်းဆောင်ဖြစ်တဲ့ခန့်ပြီးရုရှားကနေစီတင်သွင်းနိုင်ဖို့အတွက်လုပ်နေတယ်လို့မြန်မာနိုင်ငံတွင်ရေနံတူဖော်တဲ့လုပ်ငန်းတွေမှာရုရှားဘက်ကရင်းနှီးမြှုပ်နှံတာကိုခွင့်ပြုသွားဖို့ရှိတယ်လို့လည်းပြောပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးဌာနဘက်ကလည်းမြန်မာနိုင်ငံရဲ့နဲ့ရှိင်းနဲ့ရှိင်းနှိပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုအပြင်လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအရေးကြီးကြောင်းပြောပါရတယ်။ရုရှားနဲ့မြန်မာကြားဆက်ဆံရေးကောင်းမွန်တဲ့အနေအထားတွေ့နေရခြင်းပါပဲ။အာဆီယံနိုင်ငံတွေကနိုင်ငံတချို့ဟာပြပဖိအားတွေကိုလက်ခံပြီးအဖွဲ့ဝင်နိုင်ငံတွေကြားလက်ခံထားတဲ့ဗရင်ဂျင်ပါဆစ်အချက်တွေကိုချိုးဖောက်နေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့ပြောကြားလိုက်ပါတယ်။